in Burmese.
ညချမ်းပါမင်္ဂလာညချမ်းပါရှင် VOA American Than ရဲ့2024ခုနှစ် February 25ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio ရုပ်သံအစီအစဉ်ကို line to meter 2532တို့အပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂါဇာဒေသငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့အစ္စရေးကိုယ်စားလှယ်ကတ္တနိုင်ငံကိုဆွေးနွေးဖို့ရှိနေပါတယ်နျူကလ িয়ার ပစ္စည်းမောင်ကုန်မှုနဲ့ဆက်နွယ်မှုရှိတဲ့အကြောင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကငင်းဆန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန့်ရင်ချင်းနိုင်တဲ့သူပြောပြမှာပ
ါစစ်ကောင်စီကအသက်သွင်းလိုက်တဲ့စစ်မှုထမ်းဥပဒေနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေဘက်ကတတားစုဆောင်နေတဲ့ဒီဖိတ်ခေါ်ချက်ဘလို့ကွာခြားမှုရှိပါသလဲ
voluntary ကိုပိုင်ကိုအလိုလိုလာတဲ့လူတွေကစစ်တိုက်လို့ရှိရင်သူတို့မှာ motivation ပုံများတယ်ပိုကောင်းတယ် right ဒီမှာအတင်းဟိုဒီဘက်ကအဲ့ဒါမှဆွဲပြီးတော့တခါတဲ့သွင်းရတဲ့ဥစ္စာ
ဒါကတော့ American စစ်တပ်အငိမ့်စားဒုပိုမှုကြီးမီမီဝင်းဘက်က VOA ကိုတုံ့တက်ပြောဆိုသွားတာပါသတင်းစီစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာစီစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုလည်းထုတ်လင်းပါပါ။နောက်ပိုင်းမှာလည်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပ
ါ။ Israel's Hamas ကအပြစ်ခတ်ရစရေးနဲ့ဂါဇာဒေသမှာဖမ်းဆီးထားတဲ့ဒဇာဂန်130လောက်လွတ်မြောက်ရေးဆက်လက်ဆွေးနွေးနိုင်အောင်စစ်ဆက်ညှိနှိုင်းသူတွေကာတာနိုင်ငံကိုဆေးလွှတ်ဖို့အစ္စရေးအစိုးရရဲ့အရေးပေါ်စစ်ပတ်ဆိုင်ရာဝန်ကြီးဖွဲ့ကမနေ့ကပဲလက်ခံလိုက်တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံသူတွေကဖော်ပြနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာတုန်းကယာယီပစ်ခတ်ရစက်ခဲ့ပြီးဟားမတ်စ်ဖွဲ့ကဖမ်းဆီးထားတဲ့ဒဇာဂန်အများပြပြန်လွတ်လာအောင်ဂျာဝင်စစ်ဆက်ပေးခဲ့ကြတဲ့ကာတာအီချင်းနဲ့အမေရိကန်စစ်ဆက်ညှိနှိုင်းသူတွေနဲ့ပြည်ထောင်နိုင်ငံပါရီမြို့တော်မှာတောက်ချန်တွေကငင်းရဲရေးအတွက်တွစ်ဆုံဆွေးနွေးခဲ့တဲ့အစ္စရေးကိုယ်စားတွေကတော့စနေနေ့ကပဲပြန်လာခဲ့ကြတာပါပါရီမြို့တော်မှာညှိနှိုင်းခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့စနေနေ့မှာပဲအစ္စရေးစစ်ပဆိုင်ရာဝန်ကြီးဖွဲ့ကိုတင်ပြခဲ့ကြောင်းအမျိုးသားလူညွန့်ရေးအကြံပေးအရာရှိစာချီဟန်နက်ပီကပြောဆိုထားပါတယ်အောက်တိုဘာ9ရက်ဟားမတ်စ်ရဲ့တိုက်ခိုက်မှုတွေအတွင်းဖမ်းဆီးသွားတဲ့ဒဇာဂန်အားလုံးကိုပြန်လွတ်ပေးဖို့နဲ့အမျိုးသမီးတွေကိုအရင်ဆုံးလွတ်ပေးဖို့အစ္စရေးကလူလာကြောင်းအမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ကပြောဆိုထားပါမယ်ဒါစစ်ကိုအဆုံးသတ်မဲ့သဘောမျိုးမဟုတ်တဲ့အကြောင်းလဲပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနဲ့နှစ်နှစ်ကြာစစ်ပွဲမှာရုရှားစစ်တပ်ကတပ်ဖွဲ့ဝင်အင်အား4သိန်းကျော်ဆုံးရှုံးခဲ့ကြောင်းယူကရိန်းစစ်တပ်ကဒီကနေ့ပြောပါတယ်လွန်ခဲ့တဲ့24နာရီအတွင်းမှာပဲရုရှားတပ်ဖွဲ့ဝင်800ကျော်ဆုံးရှုံးခဲ့ကြောင်းလဲ Facebook လူမှုကွန်ရက်မှာသတင်းထုတ်ပြန်ချက်ဖော်ပြထားပါတယ်ယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ရုရှားကတစုံတရာမှတ်ချက်ပေးတာမရှိသေးပါဘူးဒီကနေ့တနင်္ဂနွေနေ့မှာပဲယူကရိန်းနိုင်ငံနေရာတော်တော်များများကိုပစ်ခတ်ခဲ့တဲ့ရုရှားတပ်တွေရဲ့အဝေးထိန်းဒရုန်း18ခုနဲ့16ခုကိုကြားဖြတ်ပစ်ချနိုင်ခဲ့ကြောင်းလဲယူကရိန်းလေတပ်ကပြောပါတယ်ရုရှားကျူးကျော်စစ်နှစ်နှစ်ပြည့်ယူကရိန်းသမ္မတဗော်ဒီမီယာဇယ်လန်စကီရဲ့မနေ့ကမေကွန်းမှာတော့ယူကရိန်းကိုထောက်ခံအားပေးသူတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်ဒီလိုထောက်ခံမှုတွေကြောင့်တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေရောအိမ်နီးချင်းနိုင်ငံတွေပါရုရှားရဲ့လက်အောက်ခံဖြစ်လာမှာမဟုတ်ဘူးလို့ခံစားရကြောင်းလဲသမ္မတဇယ်လန်စကီကပြောကြားခဲ့ပါတယ်ရှင
်အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တဲ့Republican Party တွင်သမ္မတလောင်း US မှာသမ္မတဟောက်ဒေါ်နယ်ထရန့်ကပြန်ဖက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာတမ်မတ်ကြီးအောင် Nikki Haley ကိုအနိုင်ရသွားပါတယ
် An even bigger win than we anticipated and
မန်တာတက်တော်ပို့ပြီးတော့အောင်မြင်မှုရခဲ့ပါတယ်ဆိုပြီးသမ္မတဟောက်ထရန့်ကစနေနေ့မှာကျင်းပခဲ့တဲ့ပါတီရွေးရွေးချယ်ပွဲရလဒ်နဲ့ပတ်သက်လို့မှတ်ချက်ပေးသွားတာပါအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ပူးတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာအရင်းနှင်းရတဲ့တမ်မတ်ကြီးအောင်ဟီလီကတော့သမ္မတလောင်းယူဝဲမှာဆက်ပြိုင်မှုဆုံးဖြတ်ထားပါတယ်တမ်မတ်ကြီးအောင်ဟာသမ္မတဟောက်ထရန့်နဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်တို့နောက်တစ်ချိန်ရှင်ပြန်မဲ့အခြေအနေကိုမကြိုက်ကြတဲ့မဲဆန္ဒရှင်တွေကိုအထူးကစည်းရုံးနေပြီးငယ်ရွယ်ပြီးခွန်အားရှိတဲ့သမ္မတလောင်းတို့အဖြစ်ထောက်ခံမှုရအောင်ကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီထိ19 kHz 15653ည လိုက်တိုမီတာ25 kHz 1183ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တမြန်မာ CC ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။ကြာကာလမြို့သားညညွေးအစိုးရ NUG ရဲ့ချက်သမရနိုင်ငံဆိုင်ရာတာမကြီးဦးလင်းတန်ကိုအိုင်ယာလန်နိုင်ငံခြေဆက်တာမကြီးအဖွဲ့ကဂုဏ်သုဆောင်ဆုချီးမြှင့်လိုက်ပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီး၃နှစ်ကျော်ကာလမှာဒီမိုကရေစီရေးနဲ့မြန်မာပြည်သူတွေကုန်သက်ကာအတွက်ကြိုးပမ်းမှုတွေရောက်ဂုဏ်သုဆောင်ဆုချီးမြှင့်တာဖြစ်ကြောင်းဥရောပနဲ့နိုင်ငံတကာကတာမကြီးလုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ Diplomacy in Ireland European Diplomat အဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာပြည်သူတွေအကြောင်းဥရောပကနားလေသဘောပေါက်စီဖို့နဲ့ NUG ကိုလက်ခံအတိမတ်ပြုအောင်ဥရောပတလောကျူပန်းမှုတွေအတွက်စုချီးမြှင့်တာလို့လဲအေဒါချုပ်ဒေါက်တာမိုက်ကယ်အိုဟာလီကကြေညာချက်မှာပြောဆိုထားတာပါ။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလဆင်ဟာသိမ်းပြီးတဲ့နောက်ပိုင်းလွှတ်တော်ကိုယ်စားလှယ်တက်ကြွလှရှားသူတွေနဲ့ဖွဲ့စည်းထားတဲ့ NUG ဆွေးနွေးကြတော့စစ်ကောင်စီကအချက်ပဲလုံရက်တွေနဲ့ဆက်နွယ်တယ်ဆိုပြီးဆွဆွတ်ထားပြီးတော့ကတမန်ရေးအရာအဆက်ဆက်မလုပ်ဖို့လဲတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေအများစုပါဝင်ဒေသရင်းနိုင်ငံတချို့ကတော့ NUG နဲ့ထိတွေ့ဆက်ဆံမှုတွေရှိနေစေဖြစ်ပါတယ်ခင်ဗျာ။
နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ယူရေနီယံနဲ့ပလူတိုနီယံတွေကိုရောင်းချမှုနဲ့ပတ်သက်ခဲ့ကြောင်းသတင်းတွေဟာမှန်ကန်မှုမရှိကြောင်းရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကညှင်းဆန်လိုက်ပါတယ်။မြန်မာနိုင်ငံကနျူကလ িয়ার ပစ္စည်းတွေကိုမှောင်ခိုမှုနဲ့ဆွံ့နွယ်ပြီးဂျပန်ယာကူဇာဂိုင်းကောင်းဆောင်တကာရှိအဘိဆာဝါကိုအရေးယူလိုက်ကြောင်းပြီးခဲ့တဲ့သတင်းပတ်ကအမေရိကန်တရားရေးဌာနကကြေညာခဲ့တဲ့အမှုမှာမြန်မာတိုင်းသားလက်နက်ကိုင်အဖွဲ့တစ်ခုပတ်သက်နေကြောင်းဖော်ပြခဲ့တဲ့အပေါ်မှာ RCSS ကတုံ့ပြန်လိုက်တာပါ။ရှမ်းသတင်းဌာန Thai Freedom ကိုတုံ့ပြန်ထားတဲ့ RCSS ဥက္ကဋ္ဌရွတ်ဆက်ရဲ့ပြောကြားချက်မှာတော့လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကရှမ်းပြည်နယ်မှာယူရေနီယံဓာတ်သတ္တုထွက်တယ်ဆိုတဲ့သတင်းတွေကြောင့်ဝဲယူလို့ကြောင်းနိုင်ငံခြားသားတအုပ်ကကန့်လန့်ခဲ့ပူတယ်လို့ဆိုပါရယ်။ဒါပေမဲ့သူ့အနေနဲ့ဘယ်နေရာမှာယူရေနီယံတွေထွက်တယ်လဲဆိုတာတခါမှကြားပူးခြင်းမရှိတဲ့အပြင်ယူရေနီယံအကြောင်းကိုလည်းလုံးဝမသိကြောင်း RCSS ဥက္ကဋ္ဌကိုကိုးကားဖော်ပြထားပါရယ်။အဆိုပါနိုင်ငံခြားသားနဲ့လည်းအယောင်းဝယ်လုပ်ခဲ့တာမျိုးမရှိခဲ့သလိုနျူကလ িয়ার ပစ္စည်းမှောင်ခိုမှုနဲ့ဆက်နွယ်ကြောင်းသတင်းတွေဟာနာမည်ဖြတ်တဲ့လုပ်ရက်တာဖြစ်တယ်လို့လည်းတုံ့ပြန်ထားပါရယ်ရှင်
။ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့ချင်းပပီးစီသွားတဲ့ထက်လွတ်တော်ယူကောက်ပွဲမှာအာဏာရပါတီကအနိုင်ရရောင်းကြေညာလိုက်ပါတယ်။ယူကောက်ပွဲပြီးမှပဲအာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကကုစရဲ58နေရာမှာအနည်းဆုံး50အနိုင်ရရောင်းပါတီပြောခွင့်ရပုဂ္ဂိုလ်ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့ကျမတို့ရိုဟင်ဂျာတို့ရဲ့မျှော်လင့်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA ကြားစစ်ရေးပဋိပက္ခတွေပြင်းထန်လာတဲ့အတွက်ဒေသခံရခိုင်ပြည်သူတွေနဲ့ရိုဟင်ဂျာမွတ်စလင်တွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီလိုနောက်ဆုံးအခြေအနေတွေကိုရိုဟင်ဂျာတို့မျှော်လင့်ချက်အစီအစဉ်ကနေမက်ဆုမွန်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကတကြောပြန်စတင်ခဲ့တဲ့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေက2024ခုနှစ်နှစ်စမ်းပိုင်းမှာတော့အတော်လေးကိုပြင်းထန်ခဲ့ပါတယ်။စစ်ကောင်စီတပ်စခန်းတွေကို AA ဘက်ကဇက်တိုက်ဆိုသလိုသိမ်းပိုက်နေချိန်မှာပဲစစ်ကောင်စီဘက်ကလည်းမြေပြင်ရေပြင်နဲ့ဝေဟင်ကပါပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အတွက်ရခိုင်မြောက်ပိုင်းကဒေသခံပြည်သူ3000ကျော်အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့အထက်ဘူးသီးတောင်မောင်နှောဘက်ကရိုဟင်ဂျာကျေးရွာတွေကရိုဟင်ဂျာတွေလည်းပါဝင်ပါတယ်။ရွာလုံးကျအသက်လူပြီးတော့ပြေးနေကြရတဲ့ရိုဟင်ဂျာတွေပါဝင်ရခိုင်ဒေသခံအရက်သားပြည်သူတွေတေကျေပျက်စီးမှုနည်းနိုင်သမျှအနည်းဆုံးဖြစ်အောင်လှုံ့ဆော်ကြပါလို့စစ်ကောင်စီတပ်ကရောရခိုင်တပ်တော်အပါအဝင်လက်နက်ကိုင်တပ်ဖွဲ့တွေကို HRW လူခွင့်ရေးဖွဲ့ကြီးကဖေဖော်ဝါရီလ9ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်စစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောက်ပောက်ကွဲတာလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အသက်ဆုံးရှုံးရတဲ့အရသာပြည်သူတွေရှိတယ်လို့ဒဏ်ရာပြင်းပြင်းထန်ထန်ရပြီးတော့ဆေးရုံဆေးကန်းတွေမှာဒဏ်ရာပြင်းထန်နေတဲ့လူနာတွေနဲ့ပြင်းထန်နေပါတယ်လို့ HRW ရဲ့ထုတ်ပြန်ချက်ထဲမှာလည်းပါရှိပါတယ်။တယ်လီဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်မှုဖြတ်တောက်ခံထားရတဲ့အတွက်မြန်မာနိုင်ငံဘက်ခြမ်းကရခိုင်မြောက်ပိုင်းရိုဟင်ဂျာတွေရဲ့လုံခြုံရေးအခြေအနေကိုတော့သူတို့ကြားသိထားသမျှဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေကပြောပြပါတယ်
။ရခိုင်ပြည်နယ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်အကြားစစ်ပွဲများပြင်းထန်စွာဖြစ်ပွားရသည့် မြို့နယ်အတောင်များများတွင်လက်နက်ကြီးလက်နက်ငယ်တိမှန်၏ရွာတွင်မီးလောင်ဆုံချုံခံရခြင်းဈေးတွင်မီးလောင်ဆုံချုံခံရခြင်းရွာသူရွာသားတွင်လက်နက်ထိမှန်သေဆုံးရခြင်းနှင့်ထိခိုက်ဒဏ်ရာရရှိခြင်းများရှိနေ၍မျိုးရွာတွေကလည်းထွက်ပြေးတန်းဆောင်နေရကြုံကြားသိနေရပါလေခင်ဗျာတရှုမျိုးရွာဒေသတွေမှာလက်နက်ကြီးထိမှန်၍တိခိုက်တရားဖင်းတံသူများသည်အရေးပေါ်စေဝါကုသကွင်ရရင်စစ်ပဲဆောင်တဲ့ကလည်းအသက်ကယ်တင်ရင်ဤနေ့ချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘေကျင်းထွက်ပြေးလာချသူများလည်းနေဆက်နေမိခန့်ဆက်တွင်ရောက်လာသူများရှိခဲ့သလိုနိုင်မီကျော်ရဲ့ဘင်္ဂလားဒေ့ရှ်ထက်ဆက်အနေရောက်လာသူများရှိခဲ့သည်ဟုသိရှိရပါသည်ဘင်္ဂလားခန့်ဆက်ဇုံရောက်လာသူတွေကိုအဝယ်မခံဘဲဝင်ပွဲမချို့ဘဲလက်ပြန်ခိုင်းတာမျိုးရှိခဲ့သည်ကိုသိရှိရပါသည
်ရခိုင်ပြည်နယ်တပီလုံးကိုတော့လမ်းမဆက်သွယ်ရေးတွေပိတ်ဆို့ဖျက်တောက်ထားသလိုအင်တာနက်တယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေပါတယ်စစ်ကောင်စီဘက်ကရေချောင်းကရောလေချောင်းကပါဇက်တိုက်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်အိုးရင်ဆွန့်ခွာထွက်ပြေးရတဲ့သူတွေမှာပြေးစရာမြေမရှိဘဲနဲ့အတိဒုက္ခရောက်နေပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာကြေးရွာသားအများပြားလည်းပါဝင်ပါတယ်။ယာနဲ့ချီတဲ့ရိုဟင်ဂျာတွေဟာလှေတွေစီးပြီးတော့နေဆက်ကနေတဆင်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုခိုလုံဖို့ထွက်ပြေးသွားကြပေမဲ့နှစ်နိုင်ငံနယ်ဆက်မြင်းတလျှောက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံဘက်ကနေပြီးတော့အလုံးရင်းနဲ့ဝင်ရောက်လာမှာကိုစိုးရိမ်နေတဲ့အတွက်အထူးတက်လှန့်ထားပါတယ်ရောက်ရှိလာတဲ့ရိုဟင်ဂျာတရားကြော်ကိုလည်းမြန်မာနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့နှင်ထုတ်လိုက်သလိုပြေးဝင်လာတဲ့စစ်ကောင်စီတပ်သားတွေနဲ့လုံခြုံရေးတပ်သား300ကျော်ကိုလည်းရေချောင်းကနေတဆင့်ပြန်လည်ပို့ဆောင်ပေးခဲ့ပါတယ်နောက်ထပ်တင်းရှောင်လာတဲ့ရိုဟင်ဂျာတွေကိုလက်ခံပေးဖို့ဖိအားတွေတိုးလာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့လက်မခံညှဉ်းဆန်နေပါတယ
်နေဆက်တစ်လျှောက်မှဆိုရင်မြန်မာဘက်ခြမ်းမှဆိုရင်နာမည်တစ်လျှောက်ပေါ့ဗျာစီရဟရင်စစ်တမောတို့ဒီနာမည်တလျှောက်ခင်းလေပေါ်လာမှုတွေ့ရတယ်ဘင်္ဂလားဒေ့ရှ်ပြည်မှာဆိုရင်ဘင်္ဂလားဒေ့ရှ်ရတဲ့ကစစ်တမောတို့ခင်းလေပေါ်လာမှုလောဆောင်တာကိုတွေ့ရပါတယ်ခွန်တန်ပိုင်းမှာဆိုရင်ဘင်္ဂလားဒေ့ရှ်နဲ့ရဆောင်တဲ့ PGB ကလုံခြုံရေးတင်းချက်ရှာတာတာကိုတွေ့မြင်ရပါတယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားတိုက်ပွဲတွေကြောင့်ပြည်ပခါတွေကြားကနေထွက်ပြေးလာရတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သားတွေကိုဘေးကင်းလုံခြုံရမှာခိုလုံခွင့်ပေးဖို့အရေးကြီးပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာပြောခွင့်ရမိုဟာမက်ဆာဇတ်ဟူစိန်ကိုကိုးကားပြီးတော့နီကီအေရှာသတင်းကဖေဖော်ဝါရီလ22ရက်နေ့ကဖော်ပြပါတယ်လက်ခံမှုညှင်းဆန်မယ်ဆိုရင်အနေရများမယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကတော့သူတို့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုလက်ခံထားရပြီးဖြစ်တာကြောင့်နောက်ထပ်လက်မခံတော့ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အထဲမှာတော့ UNHCR ကမြန်မာနယ်စပ်နေရာ16ခုမှာခိုလုံခွင့်ရဖို့စောင့်ဆိုင်းနေတဲ့ရိုဟင်ဂျာ900လောက်ကိုစာနာမှုနဲ့လက်ခံမှုပြောဆိုခဲ့ပေမဲ့ညှင်းပယ်ခံခဲ့ရတယ်လို့သတင်းမှာဖော်ပြပါတယ်။
ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာတို့ရဲ့အဖွဲ့ဝင်စစ်ပြောရှံတွေကိုဘာကြောင့်အဝင်မခံလဲဆိုရင်ဒီရိုဟင်ဂျာဒုက္ခစရိတ်တွေရဲ့အကျဲတဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတကာအတိုင်းအဝန်အလုံးနဲ့မြန်မာအစိုးရကဖြေရှင်းပွားတွေတော်တော်လေးကြိုးစားအားထုတ်ခဲ့ကြတယ်ဒါပေမဲ့NLD အစိုးရလက်ထက်မှာကိုအာနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီလက်ထက်ကပါဖြေရှင်းဖို့တော်တော်လေးစူးစားခဲ့တယ်ဒါပေမဲ့မြန်မာဘက်ကသူတို့ကဖွင့်လင်းမင်တာမှုနဲ့နိုင်ငံတကာလွှာခွာရေးဆိုင်ရင်စင်နှုံးနဲ့အရင်ဖြေရှင်းဖို့ဆိုတာသူတို့ကမလို့ဆုံးခဲ့တဲ့ထွေကြောင်းဒီအကျဲတဲ့ကဒီကနေ့အတိပြေလည်မှုမရှိခဲ့ကြတာကိုထွေးရပါတယ်အခုနောက်ထပ်ရခိုင်ပြည်နယ်ထိပ်ဝဲကြောင်ထွေးပြေးလာတဲ့လူတွေကိုဒီဖဲကိုလက်ခံလိုက်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရအတွက်တော်တော်လေးကြီးမားသောစိန်ခေါ်မှုပြဿနာကိုရင်ဆိုင် ဂျုံတေးရမယ်အတွက်သူတို့ကလက်မခံတာကျွန်တော်အမေအားအဲ့လိုတည်ရပါတယ
်လောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကလည်းပြေးလို့မရရခိုင်ထဲမှာလည်းပြေးဖို့နေရာမရှိအတိဒုက္ခရောက်နေတဲ့ဒေသခံရိုဟင်ဂျာတွေဟာရွာလုံးကျွတ်ဘေးလွယာကိုတိမ်းရှောင်နေရတဲ့သူတို့အတွက်အသက်အန္တရာယ်ကတော်တော်လေးကိုစိုးရိမ်စရာအနေထားမှာရှိနေပါတယ်ဒီလိုအခြေအနေမှာအေးရခိုင်တပ်တော်ကိုပြန်ပြီးတော့တိုက်ဖို့ဆိုပြီးတော့စစ်ကောင်စီဘက်ကရိုဟင်ဂျာလူလက်ပိုင်းနေတဲ့လူငယ်တွေကိုစစ်သားအာဓမ္မစုဆောင်းမှုတွေရှိနေတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တွေကပြောပြပါဗျ။လက်တလုံးမှာတော့ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်ရိုဟင်ဂျာတွေအတွက်စားဝတ်နေရတဲ့ဆေးဝါးအရေးပေါ်အကူအညီတွေလိုအပ်နေပေမဲ့ရခိုင်ပြည်နယ်တွင်းမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းနဲ့NGO INGO အဖွဲ့တွေအတွက်လုံခြုံရေးကအထူးစိုးရိမ်နေရတဲ့အတွက်ဒေသရင်းကလည်းအမြန်ပြန်ပြီးစုခွာနေရတာကြောင့်တိမ့်နဲ့ချီတဲ့စစ်ပြေးဒုက္ခတွေကကုညီကယ်ဆယ်ရေးကအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်နေပါတယ်ရှင
်။မဆုမတင်ဆက်ခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။2020ပြည့်စစ်မှုထမ်းဥပဒေကိုစစ်ကောင်စီကအသက်သွင်းလိုက်တာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတသားသည့်စုဆောင်းမှုလူငယ်တွေကိုဖိတ်ခေါ်မှုတွေဟာတစ်ချိန်တည်းဖြစ်ပေါ်နေပါတယ်။အတင်းကျပ်စုဆောင်းတဲ့နီလန်အသုံးပြတာနဲ့ဒီမိမိဆန္ဒအရာကိုယ်တိုင်ပါဝင်တာမျိုးဘလို့ကွာခြားပါသလဲ။ American မြန်မာအရက်ဖက်စစ်ဖက်ဆက်ဆံရေးလေလာဆောင်ကြည့်နေသူ American စစ်တပ်အငိမ့်စားဒုပုံမှုကြီးဒေါက်တာမီမီဝင်းဘတ်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
မင်္ဂလာပါရှင်ကျမဒီဥစ္စာမဖြေခင်ပေါ့နော်ပထမ disclaimer လေးပြောဖို့လိုအပ်ပါတယ်ကျမဒီနေ့သုံးသက်သွားတဲ့ဥစ္စာတွေအလုံးကကျမပုဂ္ဂိုလ်တယောက်အနေနဲ့သုံးသက်သွားတာပါဘုရင်ပြည့်အဖွဲ့ဥမာကူစားပြီးတော့ပြောသွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်ကဲ့ရှင်အခုပထမဆုံးမေးချင်တာကဒီမြန်မာစစ်တပ်ကနေပြီးတော့သူတို့ပြည်သူစစ်မှုထမ်းဥပဒေကိုပြန်ပြီးတော့အသက်သွင်းနေပေါ့နော်အဲ့ဒီလိုအသက်သွင်းပြီးတဲ့နောက်ပိုင်းမှာတစ်ချိန်တည်းမှာပဲဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေပေါ့နော်ဒီလူငယ်တွေအနေနဲ့ဒီသူတို့တိုင်းသားလက်နက်ကိုင်အဖွဲ့တွေမှာလည်းပါဝင်လို့ရတယ်ဆိုတာမျိုးသူတို့ဖိတ်ခေါ်တာတွေလည်းလှုပ်လာတယ်ပေါ့လေဆိုတော့အခုဒီစစ်ကောင်စီကဒီအခုစစ်မှုထမ်းဥပဒေကိုပြန်ပြီးအသက်သွင်းလိုက်တဲ့ပုံစံမျိုးနဲ့တခါအခုတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းလူငယ်တွေကိုပြန်ပြီးတော့ဖိတ်ခေါ်နေတယ်သူတို့လက်နက်ကိုင်အဖွဲ့တွေလည်းဝင်ဖို့ဆိုတာအဲ့ဒါတွေမှာဘလို့သုံးသပ်မိလဲဘလို့ကြွားချမှုတွေရှိနေလဲရှင
်အင်းတစ်ခွက်ကြွားချမှာတစ်ဖက်ကကြတော့အတင်းအာရမမရရတဲ့နည်းနဲ့လူတွေကိုလိုက်တမ်းရဖမ်းပြီးတော့ဒီဥစ္စာဟိုနေအာလူတွေဒီစစ်တပ်ထဲဝင်ဖို့သူတို့လုပ်နေတယ်။ဟိုဘက်ကြတော့ဟိုဗာလဲတိုင်းသားလက်နက်ကိုင်တွေဘက်ကကြတော့သူတို့ဖိတ်ခေါ်တာဖိတ်ခေါ်တာ right voluntary အဲ့ဒါနှစ်ခုกว่าတယ်။အဲ့ဒီနှစ်ခုกว่าတဲ့ကကြဘာကြောင့်လဲဆို voluntary ကိုပိုင်ကိုအလိုလိုလာတဲ့လူတွေကစစ်တိုက်လို့ရှိရင်သူတို့မှာ motivation ပုံများတယ်ပိုကောင်းတယ် right ဒီမှာအတင်းဟိုဘက်ကအာရမဆွဲပြီးတော့တခါတဲ့အာသွင်းရတဲ့ဥစ္စာကြတော့ဒီဝင်လာတဲ့လူတွေကဟို will to fight နော်ဒီတဲ့ motivation မရှိဘူးဆိုအဲ့ဒီဥစ္စာနှစ်ခုอ่ะกว่า right ဆိုတော့အာဆိုသူတို့ပြန်မေးရမှာဒီဘက်ကကြတော့ဘာကြောင့်အတင်းခေါ်ရတာလဲ right ဟိုဘက်ကကြတော့အလိုလိုသူတို့ဗာလဲ volunteer အနေနဲ့တော့လူတွေကိုဖိတ်ခေါ်လိုက်တယ်သူတို့ဘိုင်းသူတို့ဝင်လာတာအဲ့ဒီဥစ္စာတွေကစဉ်းစားဖို့လိုအပ်တာပေါ့နော်
โอเคအဲ့တော့တစ်ဖက်မှာကြတော့အခုလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကလည်းဒီလိုစစ်ကောင်စီကသူတို့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကျိုးဆက်အနေနဲ့အခုလူငယ်တွေကတိုင်းပြည်ကနေမဖြစ်မနေထွက်ခွာဖို့လုပ်နေကြတယ်ထွက်လဲထွက်နေကြတယ်ပေါ့နော်လမ်းကြောင်းမျိုးစုံနဲ့အဲ့ဒီအချိန်မှာကသူတို့ကဒီလူငယ်တွေကိုဖိတ်ခေါ်တဲ့အနေအထားပေါ့နော်အဲ့ဒါလည်းတွေ့ရတဲ့ခါကျတော့ဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကအခုလိုလူငယ်တွေကိုသူတို့အဖွဲ့ထဲဝင်ဖို့ဖိတ်ခေါ်တဲ့အကြောင်းကြီးရောဘယ်လိုသုံးသပ်ပါလဲရှင်
သူတို့တော့ option ရပါတာပေါ့ you know စစ်တပ်ဒီလိုမျိုးလုပ်လိုက်တဲ့အခါမှာအာသူတို့လိုလို recruiting advertisement လိုမျိုးဒီဘက်ကဖြစ်သွားတယ်ဆိုတော့အဲကြောင့်မလို့သူတို့လာလို့ရှိရင်သူတို့ welcome လုပ်တယ်ဆိုတဲ့ဥစ္စာကလွတ်လွဲလေးဖြစ်သွားတယ် right ဆိုတော့အဲ့ဒီဥစ္စာခုနကကျွန်မအရင်ဆိုတွေကလည်းအစိုးရတွေကလည်းပြောတာဒီ policy ပေါ့နော်ဒီ policy ကစစ်မှုထမ်းဒီ policy ကနော်အဲ့ဒီဥစ္စာသူတို့ကိုပြန်ပြီးတော့ရိုက်ခိုက်မှာလို့ပြောတာတယ်အဲ့အဲ့အတိုင်းပဲဖြစ်လာတယ်အဲ့အတိုင်းပဲဖြစ်လာတယ်ဆိုတော့အာဟိုအော်စရာမရှိဘူးလို့ကျွန်မပြောလို့ရတယ် ဘက်မှာကျတော့အခုဆိုရင်ဒီဟိုစစ်ကောင်စီကသူတို့ဒီစစ်မှုထမ်းဥပဒေကိုဟိုအသက်သွင်းတဲ့နေရာမှာသူတို့ပြောတဲ့အပိုင်းပေါ့လေဒါအကြောင်းပြတဲ့ထဲမှာလည်းတခြားနိုင်ငံတွေမှာလည်းဒီလိုမျိုးမဖြစ်မနေစစ်မှုထမ်းရတဲ့ဥပဒေမျိုးတွေရှိရပေါ့သူတို့ကြမှာလောက်တာမဟုတ်ဘူးပေါ့လေဆိုတော့အဲ့တော့ဒီလိုတခြားနိုင်ငံတွေမှာမဖြစ်မနေစစ်မှုထမ်းဥပဒေပြဋ္ဌာန်းလိုက်တဲ့အခြေအနေမျိုးအခုနောက်မြန်မာနိုင်ငံမှာစစ်ကောင်စီကဒီလိုစစ်မှုထမ်းဥပဒေကိုအသက်သွင်းလိုက်တဲ့အခြေအနေအဲ့ဒါတွေကဘယ်လိုကွာခြားမှုတွေရှိလဲရှင်
အဲကွာချမှုရတယ်နှစ်ချက်သုံးချက်လောက်ရှိတယ်ပထမတစ်ခုကကြတော့ဒီတခြားနိုင်ငံမှာရှိနေတဲ့ဥပဒေကဒီလိုမျိုးဥပဒေတွေကပြည်ပကအုံမင်းလာပြီးတော့ကိုယ်လာတိုက်ဖို့အတွက်ကိုပြန်ပြီးတော့ခုခံဖို့အတွက်တော်လှန်ဖို့အတွက်လုပ်တာတယောက်နဲ့တယောက်နဲ့ကိုဟိုနေပါလေပြည်ထဲနဲ့မှာပြည်တွင်းနဲ့မှာတယောက်နဲ့တယောက်ကိုဖိနှိပ်ဖို့လုပ်တဲ့ဥစ္စာမဟုတ်ဘူး right ဆိုစစ်တပ်ကအခုအချိန်မှာသူတို့ကဒီဥစ္စာကိုသုံးထားတာကပြည်သူပြည်သားကိုနှိပ်ကွပ်ဖို့ right ပြည်သူပြည်သားတွေနှိပ်ကွပ်ဖို့ဆိုအဲ့ဒါတစ်ခုပွားချင်နောက်တစ်ခုကကြတော့ဟိုဒီဟိုတခြားနိုင်ငံတွေမှာလှုပ်ထားတဲ့ဥစ္စာကဥပဒေနဲ့ကိုက်ညီတဲ့အစိုးရကဟိုနည်းလှုပ်တာเนาะအဲ့ဒါချတာဒီအခုက SAC ပေါ့เนาะစကားစကဥပဒေမဲ့အဖွဲ့တစ်ခု military junta တစ်ခုဖြစ်နေဆိုတော့သူတို့လုတ်တဲ့ဥစ္စာတွေအားလုံးကဥပဒေနဲ့မကိုက်ညီတဲ့ဥစ္စာတွေဖြစ်နေတယ်။နံပါတ်3ကြတော့ဘုန်းကြီးဒီလိုမျိုးဥပဒေတွေဒီလိုမျိုးထွက်လာဒီလိုမျိုးတခြားနိုင်ငံတွေမှာထွက်လာလို့ရှိရင်ကျမတို့ US မှာဆိုလို့ရှိရင်ပေါ့နော် World War 2မှာတော့အဲ့ဒီဥစ္စာထွက်တာထွက်ပေမဲ့လူတွေကအရင်ပဲ volunteer အဲ့ဒီဥစ္စာကိုတက်တက်ကြွကြွနဲ့လိုက်ပါဝင်ပေးတယ်။ဒီဘက်ကကြတော့တက်တက်ကြွကြွမရှိဘဲနဲ့အမှန်မှာအတင်းတစ်ခါတည်းဗာလေလူတွေဖမ်းပြီးတော့မှသွင်းနေရတာ right ဆိုတော့အဲ့ဒီဥစ္စာအကွာချိုက်ဘာကြောင့်အဲ့လိုဖြစ်လဲဆိုတော့ဒီဘက်ကစစ်တပ်က professional မဟုတ်လို့နော်စစ်တပ်ကသူတို့ပြည်သူလူထုရဲ့ထောက်ခံမှုမရှိတော့လို့ right အဲ့ဒါကြောင့်မလို့သူတို့အဲ့လိုမျိုးအတင်းအဓမ္မ force သုံးပြီးတော့လူတွေကိုဆွဲခေါ်နေရတာ right ဆိုအဲ့ဒီဥစ္စာအ ਨੇ ဆုံးဒီသုံးခုကွာခြားတာရှိတယ်လို့ပြောလို့ရတယ
်ဟိုစစ်ကောင်စီကအကြောင်းပြတာကတော့ဟိုဒီသတင်းမီဒီယာတွေဘက်ကပေါ့เนาะမှန်မှန်မကန်ဟိုသတင်းတွေထုတ်လွှင့်နေသူတို့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းတဲ့နေရာမှာဒါသူတို့ကတခါတည်းဟိုအသက်သွင်းတဲ့နေရာမှာပေါ့เนาะသူတို့တခါတည်းဟိုဖော်ပြထားပြီးသားပေါ့လေအဲဆင်းလိုက်သွားမှာဖြစ်တဲ့မြေစစ်မြေပြင်ကိုလည်းမလွတ်ခင်မှာသူတို့သင်တန်းတွေအရင်ပေးมาဖြစ်တယ်လို့ဒီပညာဒီတက်တဲ့အပေါ်မှာလည်းသူတို့တွေကဟိုပိုင်းခြားပြီးတော့ပေါ့เนาะအဆင်းလိုက်ကိုသူတို့ခွဲခြားပြီးတာဝန်ပေးมาဖြစ်တယ်လို့ဘာလို့ပေါ့เนาะသူတို့ပြန်ပြီးတော့ပြောဆိုတာလည်းရှိတယ်တစ်ဖက်မှာလည်းလူငယ်တွေကဒီတက်ကသူတို့ကိုလူသားတိုင်းဖြစ်စစ်မြေပြင်မှာအသုံးချမအောင်လဲစိုးရိမ်နေတယ်လို့အထူးသဖြင့်ဒီဥပဒေကြောင့်ပေါ့လေသူတို့လမ်းသွားလမ်းလာလုံရင်တောင်မှမှသူတို့ချိန်မွေးကိုဖမ်းဆီးပြီးတော့စစ်မြေပြင်ကိုပို့မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတယ်ဆိုတော့အဲ့ဒါဘာကြောင့်အဲ့လိုကွာနေတာလဲရှင်ဒီ
ဒီစိုးရိမ်မှုတွေကဘာကြောင့်လဲဆိုတော့တကယ်သတင်းတွေဖြစ်နေတာတကယ်သူတို့ kidnapping you know စွဲနေကြတာ right သူတို့အပြင်သွားဒီအများကြီးပဲဒီလိုမျိုး reporting အများကြီးတွေထွက်လာပြီဒီဥစ္စာ fake news မဟုတ်ဘူးတကယ်မြန်မာနိုင်ငံထဲမှာနေတဲ့လူတွေကဒီလူမျိုးတွေပြောနေကြတာဟိုလူပြောက်သွားပြီဒီလူပြောက်သွားပြီဟိုလူဆွဲခံ TV ဒီလူဆွဲခံ TV ဆိုတော့အဲ့ဒီဥစ္စာကတကြောင်မလို့ကလေးတွေကစိတ်ပူနေတာ right သူတို့စိတ်ပူစရာလည်းရှိတယ်နောက်တစ်ခုကြတော့စစ်တပ်ကခုနပြောသလိုပဲ professional စစ်တပ်မဟုတ်တော့လို့အတွက် right ဘယ်သူမှမဝင်ကျင်ဘူးတကယ်လို့ဒီစစ်တပ်က professional ဖြစ်မယ်တကယ်စစ်တပ်ကတကယ်နိုင်ငံကိုကာကွယ်ပေးနေတဲ့စစ်တပ်ဖြစ်တယ်ဆိုလို့ရှိရင်လူတွေဝင်သူတို့က voluntarily ပေါ့နော်အလိုလိုဝင်လိမ့်မယ်ဒီလိုမျိုးလိုက်ပြီးတော့ဖမ်းဆီးပြီးတော့လုပ်ရတယ်ဆိုရက်ဆိုတာနဲ့ဒီဥစ္စာရာဇဝတ်ဂိုင်းရဲ့လုံမျိုးလုံနီလုံဟန်နေပေါ့နော်ဒါ human trafficking ဘာလဲရာဇဝတ်ဂိုင်းနေလုတ်တဲ့လုံနီလုံဟန်နေနောက်ပြီးတော့အဲ့ဒီကအဲ့လိုမျိုးလုပ်ရတယ်ဆိုတဲ့ကရှုံးသွားပြီလောက်ရတဲ့ဆိုတွေကရှုံသွားပြီ။ဘာလို့ဆိုယုံကြည်မှုမရှိလို့ပြည်သူလူထုရဲ့ယုံကြည်မှုမရှိလို့ပြည်သူလူထုရဲ့လက်ခံမှုမရှိလို့
ဆိုတော့ဒေါက်တာမီမီဝင်းဘက်ပြောသွားတဲ့နေရာမှာ professional army ပေါ့နော်ဒီစစ်တပ်ကတကယ်ကိုအရေးချင်းပြည့်မီတဲ့ဟိုနိုင်ငံတကာအဆင့်မီတဲ့ဟိုစစ်တပ်မျိုးဖြစ်ဖို့ဆိုလို့ရှိရင်ပေါ့လေဒီစစ်သားစုဆောင်တဲ့အပိုင်းမှာဘလို့လိုက်နာကျင့်သုံး
Jalashi, Umasui, Dina Lenakai Puerial, Ku, Drusetasu, Zari, Loga, Lola, Niama, the two Luqui, Puesidia, Taubiara, Leshi, Atin Arma, O Drune Miri Male, who Setasu Zauna Muri Bono, Shinia, Sobio, Taubiara, Leshiro, the gay, Lu Yetin Mide, the Lenakai, Daddy, Sitan in Nesui, Palu, Ponsamu, Dru, Setasu Zaurima, Lina Gendonishi Leshin.
ဒီအေးအိုးရေပေါ့နော်တကယ်အဲ့လိုမျိုးစစ်တက်လိုမျိုးလိုက်ပြီးတော့ကော်ပီလုပ်ပြီးတော့ဒီလိုမျိုးလုပ်တယ်ဆိုလို့ရှင်သူတို့လည်းစစ်တက်ရဲ့လိုမျိုးပဲဖြစ်လိမ့်မယ်ဘာလို့ဆိုဒီဥစ္စာ fail strategy ဒီအဖွဲ့အစည်းကကိုယ်ရိုသေစွာကိုယ်ကိုယူနိုအာကိုယ်ကိုထိတ်ခဲလုပ်မယ်နောက်ပြီး join low mess, low chin as solution. Go ye a poesy ga, go win la de ludigo, take care low ame. Right? Take care, right? Nabra drogo, mamanganga, sesayame. Nabra dro volunteer low lily bo gown lily. Volunteer. So you, oh, kuna, jamabiome, oh, bale, Rashama, Rashama, feedem la, Rashaga, Putin ga, a young popular pit de president, Rashadem, right? Dabi me, to the the Simudan policy go low like the Akama, do ye Huninia, popularity jari, and yado akin a maidi loama jaku. So do it the matter, at a idiosa, he pitted, right? So DD policy mua, Yansin lade, popular pinade regime down my government down my, dilumio low lation popularity janine. So Miyama Sitaga Saria. Popular Mashibu, Ludi Taukamu Mashibu, I don't illegitimate lepite, right? Suro, Duro Lolili, Duro Drago Piamro Tikai Lili.
Yakindi Nema, D. Lumiodon Tapiamu, go, or Julon get it, so be your second hire, go sit again, be over, not the road Julon get it, through Pine get it, D. Rohinjari would the car, sit at Wiame Bono, so be your through Lightland Sio Nira, and I will change out Dari, she needed, so be your D. Dag and Rohinjaria, view we go, Piovare. So raw a good old Yama sit a car, through Genoa or Rohinjaria. ดาญมานักงานธุรกิจมโหผู้สุตรุหมองทุกข์เเละดิโลพี่เนกเเละสุเเละอณีทาเนี่ยอะคูจ่อเอ่อขะมยารุอ่ะนักงานธุรกิจผิดเเละนักงานธุรกิจอุริไล่นามเเละขะมยารุဝင်ยามเเละสุပြီးတော့အခုအတင်းကျက်စစ်တက်တဲ့ဝင်ပြီးတော့ရခိုင်နေကိုပြန်တိုက်ဖို့စစ်တက်ပြောဆိုစည်းရုံးနေတဲ့အပေါ်မှာဒေါက်တာမီမီဝင်းဘတ်ဘယ်လိုသုံးသပ်ပါလဲရှင်
ဘာလဲဆာဖရင်ပေါ့နော်အရန်မခံရတယ်ဆိုတော့တနာဘူးအရန်တနာဘူးကောင်းနေဒီဒီကွန်မြူနတီတခုပါအခုနပြောသားသလိုပဲအတော်ရင်ပြောသားသလိုပဲပေါ့နော်ဒီဥစ္စာသူတို့လိုချင်လိုရလိုချင်တာဟိုစီတီဇန်မဟုတ်ဘူးမနေ့ဖန်ကြတော့စီတီဇန်ဖြစ်တယ်သူတို့လိုချင်တာနဲ့ဆိုဘယ်လောက်ပဲလေးတွေပြောတယ်အဲ့ဒါကြောင့်မလို့လေလူတွေကသူတို့ကိုမယုံကြည်ဘူးရိုက်သူတို့လုပ်တဲ့ဥစ္စာတွေကတကယ်တရားမဝင်တာဘာလို့
ချင်တဲ့တောင်ဆိုဥပဒေ၃စကား၃လိုက်ဟိုစကား၃လိုက်အမှန်မှာတော့သူတို့လုပ်နေတဲ့ဥစ္စာဥပဒေမဲ့အလုပ်ပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာမီမီဝက်ဘက်ရှင်အခုလို့အချိန်ပေးပြီးတော့ BOE မေးတဲ့မေးခွန်းတွေကိုဖြေဆိုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပ
ါဒါကတော့တနင်္ဂနွေညချမ်းတိုင်းတင်ဆက်နေတဲ့မြမဒီမိုကရေစီရေးရအစီအစဉ်ပါရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်း Facebook နဲ့ YouTube စာမျက်နှာပြတဲ့ VOA Burmese News မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင် ပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာပါမြန်မာနိုင်ငံတွင်းကစီးရီးအခြေအနေတွေကြောင့်တော်လိုင်းအင်အားစုတွေပေါ်မှာအိမ်နီးချင်းနိုင်ငံတွေဒေသရင်းနိုင်ငံတွေနဲ့နိုင်ငံတကာရဲ့သဘောထားအမြင်တွေပြောင်းလဲလာတာတွေ့ရပါတယ်အဲ့ဒီလိုပြောင်းလဲလာတာနဲ့အဲ့ဒီလိုပြောင်းလဲလာတဲ့ဒီနိုင်ငံတကာအခြေအနေတွေကိုအသုံးချနိုင်ဖို့အတွက်နိုင်ငံတကာရောက်မြန်မာတွေအထူးသဖြင့် American ရောက်မြန်မာတွေရဲ့အခန်းကဏ္ဍအရေးပါတဲ့အကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင့်မရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေပြည်တွင်းကစီးရီးအခြေအနေတွေကြောင့်ပြောင်းလဲလာတဲ့နိုင်ငံတကာအခြေအနေတွေကိုအမိအယအသုံးချနိုင်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။နိုင်ငံတကာအနေနဲ့အရင်ကတော့ကျမတို့ဟာစစ်ကောင်စီကိုနိုင်ပါမလားလို့တန်တရားရှိတယ်။အခုတော့အဲ့ဒီလိုမဟုတ်တော့ဘူး။စစ်ကောင်စီပြုတ်ကျသွားရင်ဖြစ်ပေါ်လာမယ့်အခြေအနေတွေကို NUG အနေနဲ့ထိန်းနိုင်ပါမလားဆိုတဲ့စိုးရိမ်တဲ့စိတ်ပူတဲ့မေးခွန်းတွေမေးလာတာတွေ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်က2024 January 29ရက်နေ့မှာအမေရိကန်ပြည်ထောင်စု Washington DC NUG ရုံးမှာပြုလုပ်တဲ့မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ဒေါ်စင်မအောင်ဆိုလိုတာကစစ်ကောင်စီကရှုံးနိမ့်နေပြီးတော်လိုင်းအင်အားစုတွေကိုမနိုင်နိုင်တော့ဘူး။တော်လိုင်းအင်အားစုတွေကသာစစ်ကောင်စီကိုအနိုင်တိုက်နိုင်တော့မယ်ဆိုတာနိုင်ငံတကာကလက်ခံလာတဲ့အနေအထားကိုရောက်လာပြီဆိုတဲ့သဘောဖြစ်ပါတယ်။တိုက်ဆိုင်ဆိုင်ပါပဲ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်အမေရိကန်ပြည်ထောင်စုရောက်နေချိန်မှာအမေရိကန်အောက်လွှတ်တော်ကဘာမာကော့ကတ်စ်ဖွဲ့ကိုဖွဲ့စည်းလိုက်တဲ့တည်ရင်ထွက်ပေါ်လာပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ3နှစ်ပြည့်တဲ့နေ့မှာအမေရိကန်အောက်လွှတ်တော်ကဘာမာကော့ကတ်စ်ဖွဲ့ကိုဖွဲ့စည်းခဲ့တာဖြစ်ပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးတွေအတွက်ရက်စက်ကြမ်းကြုတ်တဲ့စစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူတွေကိုကူညီထောက်ပံ့နိုင်ဖို့အမေရိကန်လွှတ်တော်အတွင်းမှာအာယုံဆိုင်တွန်းအားပေးလှုံ့ဆော်နိုင်ရေးအတွက်ဖွဲ့စည်းတာဖြစ်ကြောင်းဘာမာကော့ကတ်စ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘာမာကော့ကတ်စ်ဖွဲ့ကဒီမိုကရက်တစ်ပါတီရဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့မင်နီဆိုတာပြည်နယ်ကဘက်တီမက်ကောလန်နဲ့မီရှိဂန်ပြည်နယ်ကရီပဘလစ်ကန်ပါတီလွှတ်တော်ကိုယ်စားလှယ်ဘေဟိုင်ဇင်ဂါတို့ကပူးတွဲဥက္ကဋ္ဌတွေဖြစ်ဦးဆောင်ကြမှာဖြစ်ပါတယ်။
မြန်မာနိုင်ငံရဲ့ပြည်ပအမေရိကန်ပြည်ထောင်စုကိုရောက်ရှိနေထိုင်နေတဲ့မြန်မာပြည်သူတွေရဲ့အရေးပါတဲ့အသံတွေကိုကြားနိုင်မဲ့လမ်းကြောင်းတစ်ခုဖတ်တီးပေးကျင်တာကြောင့်လည်းမြန်မာအရေးကိုပဲအာရုံစိုက်တွန်းအားပေးလှုံ့ဆော်မဲ့အဖွဲ့ရဲ့ဆိုပြီးတော့ဖွဲ့ထားတာမရှိသေးတာကြောင့်ဘာမာကော့ကတ်စ်မြန်မာရေးရအဖွဲ့ဖွဲ့တာဖြစ်ကြောင်းနိုင်ငံခြားရေးရကော်မတီမှပါဝင်ခဲ့ရကနေမြန်မာအရေးမှစတင်ပါဝင်ဖြစ်တဲ့အကြောင်းပြီးခဲ့တဲ့ရွေးကောက်ပွဲမှာလည်းသူ့ပြည်နယ်ထဲမှာအသစ်လာနေထိုင်သူတွေနဲ့ရင်းနှီးလာခဲ့ပြီးတော့သူ့မဲဆန္ဒနယ်ဖြစ်တဲ့မီရှိဂန်ပြည်နယ်ဘယ်လ်ဒါခရီနယ်ကလာမတ်ဆူအရက်တွေမှာမြန်မာအသိုင်းအဝိုင်းတော်တော်များများကိုတွေ့ရတဲ့အကြောင်းမြန်မာနိုင်ငံကနေသူတို့ထွက်ပြေးလာရပုံတွေနဲ့မြန်မာနိုင်ငံထဲမှာကျန်ခဲ့တဲ့သူတို့ရဲ့မိသားစုတွေဆွေမျိုးတွေအကြောင်းကိုသိလာခဲ့တဲ့နောက်မှာသူတို့ကိုကူညီဖို့တခုခုလှုပ်ဆောင်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်လို့အမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်နဲ့မြန်မာအတိုင်းဝိုင်းနဲ့နှီးစပ်တဲ့ဘာမာကော့ကတ်စ်အဖွဲ့ပူရဲဥက္ကဋ္ဌဖြစ်သူဘီလ်ဟိုင်ဇင်ကပြောကြတာကို VOA က2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်အသီးသီးမှာရောက်ရှိနေထိုင်နေကြတဲ့မြန်မာပြည်ပွားတိုင်းရင်းသားဘာမီစ်အမေရိကန်အရေးတွက်ဟာ3,200ကျော်ရှိတယ်လို့2023ဩဂုတ်လစီးရင်ရသိရပါတယ်။နယူးယောက်ပြည်နယ်ကယူတီကာမြို့မှာမြို့လူဦးရေရဲ့ 4.8% ခန့်နှုန်းအင်ဒီယားနာပြည်နယ်ကအင်ဒီယားနာပူလစ်မြို့မှာ 3.5% ခန့်နှုန်းမင်နီဆိုတာပြည်နယ်ကစိန့်ပေါ်မြို့မှာ 3.1% ခန့်နှုန်းနဲ့ဘာမာကော့ကတ်စ်အဖွဲ့ပူးတွဲဥက္ကဋ္ဌဘယ်ဟိုင်ဇင်ဂါရဲ့မဲဆန္ဒနယ်ဖြစ်တဲ့မီရှိဂန်ပြည်နယ်ကဘက်တက်ခရစ်မြို့မှာဆိုရင်မြန်မာလူဦးရေဟာ 900% ခန့်နှုန်းရှိတယ်လို့သိရပါတယ်။တနည်းအားဖြင့်ဒီမြန်မာတွေဟာအမေရိကန်မဲဆန္ဒရှင်တွေလည်းဖြစ်ကြပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုပြည်내အသီးသီးမှနေထိုင်ကြတဲ့ဘာမီစ်အမေရိကန်တွေအနေနဲ့တက်ဆိုင်ရာလွှတ်တော်အမတ်တွေကိုမြန်မာရေးဆောင်ရွက်ပေးဖို့ဆက်သွယ်ဖိအားပေးတာတွေလှုံ့ဆော်နိုင်ကြရင်ပုံမှန်ထိရောက်တဲ့အကျိုးရလဒ်တွေရရှိလာနိုင်မှာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာရေးတက်ကြွလှုပ်ရှားသူတူကသူ့အမြင်ကိုပြောပါတယ်။2023နှစ်ကုန်ပိုင်းမှာဆင်နွှဲခဲ့တဲ့မ မြောက်ပိုင်းညီနောင်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းကမ္ဘာမီဒီယာတွေမှာမြမအရေးနဲ့ပတ်သက်ပြီးပုံမှုဖော်ပြလာတာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာဥပဒေပြုသူတွေမူဝါဒချမှတ်သူတွေအပေါ်မှာဩဇာကြီးတဲ့ Washington Post, The New York Times သတင်းစာကြီးတွေနဲ့ Foreign Policy လို့မဂ္ဂဇင်းကြီးတွေမှာလည်းမြမအရေးနဲ့သက်ဆိုင်တဲ့အကြောင်းတွေကိုမကြာခဏဖော်ပြလာတာတွေ့ရပါတယ်။ Washington Post သတင်းစာကြီးကဆိုရင်မြန်မာစစ်ကောင်စီကရှုံးနိမ့်နေပြီအမေရိကန်အနေနဲ့မြန်မာစစ်ကောင်စီပြိုလဲချိန်အတွက်ပြင်ဆင်သင့်ပြီလို့အယ်ဒီတာအာဘော်ကနေရေးသားတင်ပြခဲ့တာတွေ့ရပါတယ
်ဆီယာနာရှင်စနစ်ခြုံရေးအတွက်တိုက်ပွဲဝင်နေတဲ့လူဦးဒေါ်လာရေးရဲ့ပင်မကျော်ယူဟာလက်နက်ကိုင်ဒေါ်လာရေးဖြစ်ပါတယ်ပြည်ရင်းကမြေပြေတိုက်ပွဲတွေရဲ့ထိရောက်မှုနဲ့အောင်မြင်မှုတွေဟာအေဒီဇင်နိုင်ငံတွေဒေတာရီနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်အဝန်ရဲ့အပြည့်သဘောထားတွေအပေါ်မှာအကျိုးသက်ရောက်မှုကြီးပါပါတယ်တစ်တုံညာနှစ်ခေါ်စစ်စင်ရေးနောက်ပိုင်းမြမဒေါ်လာရဲ့အားစုတွေအပေါ်မှာနိုင်ငံတကာအတိုင်အဝန်ရဲ့သဘောထားသိသာစွာပြောင်းလဲလာတာကထင်ရှားတဲ့တာဒကတစ်ခုပါအရေးကြီးတာကပြည်တွင်းကစစ်ရေးအခြေအနေတွေကြောင့်သဘောထားပြောင်းလာတဲ့နိုင်ငံတကာအနေအထားကိုအမိရအသုံးချနိုင်ရေးဖြစ်ပါတယ်။အထူးသဖြင့်သူမပါရင်မပြီးကမ္ဘာအင်အားကြီးဦးဆောင်နိုင်ငံကြီးဖြစ်တဲ့အမေရိကန်အနေနဲ့မြမအရေးပေါ်အလေးထားအယုံဆိုင်မှုနဲ့ထိထိရောက်ရောက်ကူညီရေးဖြစ်ပါတယ
်။လောလောဆယ်မှာအမေရိကန်ဟာမြမအရေးနဲ့ပတ်သက်ရင် lip service ပဲပေးနေတာ။ဗဇတ်ပြောပဲပေါ့ဗျာ။လက်တွေ့ကူညီတာမရှိသလောက်ပါပဲ။လွတ်တော်ကဘာမှအပြတ်ထမ်းပြီးတယ်နိုင်ငံရေးအရာတော့အောင်မြင်မှုလို့ပြောနိုင်ပါတယ်ဒါပေမဲ့အမေရိကန်အစိုးရဘက်ကတက်တက်ကြွကြွထိထိရောက်ရောက်လောက်တာတိတ်မတွေ့ရဘူးဘာမှအကနန်းလီတယ်လို့ဆိုတော့လက်နဲ့မဟုတ်တဲ့အကူအညီပဲပေးရမယ်လို့ကန့်သက်ထားတယ်ဒါကြောင့်ထိရောက်တဲ့အကူအညီလည်းမရဘူးပေးကပေးဤမရဆိုတဲ့အနေအထားမျိုးဘာမှအကြောင့်တရုတ်ရဲ့အညိုအညင်ခံရတာပဲရှိတယ်ဒီတော့မြန်မာရေးမှာအစိုးရဘက်ကထိထိရောက်ရောက်ဖြစ်အောင်လှုပ်လာဖို့ကူညီလာစေဖို့ဆိုရင်လွှတ်တော်ဘက်ကနေတဆင့်အစိုးရကိုဖိအားပေးဖို့လိုအပ်ပါတယ်။အဲ့ဒီလိုမြန်မာနယ်ပေါ်အမေရိကန်တို့အနေနဲ့မိမိတို့ရဲ့သက်ဆိုင်ရာလွှတ်တော်အမတ်တွေကိုဆက်သွယ်ဖိအားပေးကြတဲ့အခါပြည်နယ်တွေအချင်းချင်းချိတ်ဆက်ပြီးပြောဆိုတင်ပြတဲ့အကြောင်းအရာတွေဟာအခြေခံအားဖြင့်တူညီဖို့တတန်တဲ့ထွက်ကြဖို့နဲ့ဒီဇိုင်းမမလှုပ်ဆောင်ကြဖို့လည်းလိုအပ်ပါတယ်။အဲ့ဒါမှသာထိရောက်တဲ့အရေးတစ်ခုပေါ်ပေါက်လာမယ်လို့ယူဆတဲ့အကြောင်းနိုင်ငံရေးလေ့လာသူတဦးကပြောပါတယ်။နိုင်ငံရေးလေးလာသူတူပြောသလိုပါပဲအမေရိကန်လွှတ်တော်ကချမှတ်တဲ့ဥပဒေတရားအပေါ်အစိုးရကအကောင့်တွေဖော်တဲ့နေရာမှာလွှတ်တော်ကပဲစောင့်ကြည့်ဖိအားပေးလို့ရှိပါတယ်ဒီနေရာမှာလွှတ်တော်အမတ်တွေနဲ့ထိစပ်နေတဲ့အမေရိကန်ပြည်နယ်အသီးသီးကမဲဆန္ဒချင်းမြန်မာနယ်ပေါ်အမေရိကန်တွေရဲ့အခန်းကဏ္ဍကအရေးပါလာတယ်လို့ဆိုရမှာပါခင်ဗျာ
ဒါကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလေးမာကတင်ဆက်ခဲ့တာပါအခုဆက်လက်ပြီးတော့ ISP မြမမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်မြမတနိုင်ငံလုံးမှာတိုက်ပွဲတွေကြီးမားကျယ်ပြန့်လာတာနဲ့အမျှလုံခြုံရေးပြည်သူဝန်ဆောင်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေမြင့်မားလာနေပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ ISP မြမရဲ့မြင်ကွင်းကျယ်မှတ်စုမှာအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်
အနာသိမှုအလွန်သုံးနှစ်တာကာလအတွင်း ISP မြန်မာရဲ့လေလာစောင့်ကြည့်မှုတွေအရလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုပိုပြီးမြင့်မားလာနေပါတယ်အခုနှစ်ဖေဖော်ဝါရီလမှာလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုမြင့်မားနေတဲ့မြို့နယ်154မြို့နယ်အထိရှိလာပါတယ်2023ခုနှစ်နိုဝင်ဘာလမှာရှိခဲ့တဲ့141မြို့နယ်ကနေမြင့်တက်လာတာပါဒါဟာတနိုင်ငံလုံးရဲ့မြို့နယ်ထောက်ဝက်လမ်းမှာလုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုတွေမြင့်မားနေတဲ့အခြေအနေဖြစ်ပါတယ်။စကိုင်းနဲ့ရှမ်းမှာအဆိုးအဝါဆုံးဖြစ်ပြီးတော့စကိုင်းတိုင်းမှာ29မြို့နယ်နဲ့ရှမ်းပြည်နယ်မှာ24မြို့နယ်အသီးသီးရှိနေပါတယ်။လုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုတွေမြင့်မားလာတဲ့အတူနိုင်ငံတော်ဝန်ပြည်သူဝန်ဆောင်မှုအချက်တွေလည်းမြင့်မားနေပါတယ်။အခုနှစ်ဇန်နဝါရီလမှာနိုင်ငံတော်ဝန်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်တဲ့မြို့နယ်ပေါင်း84ခုအထိရှိလာပါတယ်။ ဒါကြောင့်နိုင်ငံတော်ဝန်မြို့နယ်၄ခုမှတစ်ခုကပြည်သူဝင်ဆောင်မှုအကြက်တဲနဲ့ရင်ဆိုင်နေရတယ်လို့ဆိုရမှာပါ။စကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပြီးမြို့နယ်၁၉ခုမှပြည်သူဝင်ဆောင်မှုလုပ်ငန်းတွေမလည်ပတ်နိုင်ပါဘူး။ရခိုင်ပြည်နယ်မှာလည်းမြို့နယ်၁၈ခုရှိတဲ့အနက်၁၂ခုမှပြည်သူဝင်ဆောင်မှုအကြက်တဲကျုံနေပါတယ်။ပရိပခါတွေစိုးဝါလာတာနဲ့အမျှမြန်မာလူမှုအတွက်လူသားချင်းစာနာမှုအကျက်တဲဟာလဲစိုးသက်သက်ဆိုးလာပါဗါး2023နှစ်နိုဝင်ဘာလမှာလူသားချင်းစာနာမှုဆိုင်ရာအကျက်တဲရင်ဆိုင်နေရတဲ့မြို့နယ်ပေါင်း45ခုအထိရှိခဲ့ပါတယ်အခုနှစ်ဇန်နဝါရီလမှာတော့မြို့နယ်62ခုအထိတိုးလာပါတယ်စကိုင်းတိုင်းရဲ့21မြို့နယ်မှာအဆိုးအဝါဆုံးကြုံနေရတာပါရခိုင်နဲ့ချင်းပြည်နယ်တို့ရဲ့မြို့နယ်9ခုစီမှာလဲဒီအချက်တဲကိုရင်ဆိုင်နေရပြီးဒုတိယအများဆုံးဖြစ်ပါတယ်လူသားချင်းစာနာမှုအချက်တဲကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတကာအတိုင်းဝန်းကလည်းဖတ်ပေါင်းဆောင်ကနေစ조사လာကြပါတယ်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာဘေးကင်းဆုံးတစ်ခုကိုတည်ဆောက်သွားမယ်လို့အခုလစပိုင်းမှာထိုင်းနိုင်ငံသားကြီးဝန်ကြီးကပြောခဲ့ပါတယ်လူဦးရေ2000အတွက်စားနပ်ရိက္ခာဆေးဝါးအပြင်လိုအပ်တာတွေပေးအပ်သွားမှာပါထိုင်းနဲ့မြန်မာကြက်ချင်နေအဖွဲ့တွေပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစင်တာအဟာစင်တာကလည်းပါဝင်သွားဖို့ရှိပါတယ်အခုအစီအစဉ်ကိုထောက်ခံပေးဖို့တရုတ်နဲ့အမေရိကန်နိုင်ငံတို့ကိုလည်းထိုင်းဆိုရကတိုက်တွန်းထားပါတယ်
ဒါကတော့အပတ်စဉ်တင်ဆက်နေကြ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်တနင်္ဂနွေညဂျန် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့မဲအေးသနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ
ကျေးရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီမှာလိုင်းဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရှင်နဲ့နေ့စဉ်နဲ့အမျှသတင်းတွေအားလုံးကိုကြိုက်ပါရင်ဆိုပြီးတော့စာတို့လေးရေးလာတာပါနောက်ထပ်စာတို့ရေးလာတဲ့တော်ရရှင်ညံ့ညံ့ဖြစ်ပါရင်အခုလိုမျိုးသတင်းအစုံလင်းတင်ပြပေးတဲ့ VOE ကိုအထူးပဲကျေးဇူးတင်ရှိပါကြောင်းနဲ့ဟုတ်ကဲ့ပါအခုလိုမျိုးနားဆင်ကြည့်ရှုအားပေးကြတဲ့တော်ရရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်ပြည်ရခိုင်နယ်အစီအစဉ်တွေထုတ်လွှင့်ပြီးပို့တောင်းဆိုလာကြတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။ Greetings from Taiwan ဆိုပြီးရေးလာတဲ့သောရရှင်မောင်ကျော်မိုးကတော့
ဟိုးငယ်စဉ်အခါကတည်းက VOE ကိုနားထောင်ခဲ့သူဖြစ်ပါတယ်။အဖေကရေဒီယိုဆက်သွယ်ရေးလုပ်ခဲ့သူဆိုတော့သူနားထောင်တိုင်းကိုပါလိုက်နားထောင်ဖြစ်ပါတယ်။တခုလောက်တောင်းဆိုပါရစေခင်ဗျာ။အခုနှစ်2024ခုနှစ်က El Niño ရာသီဥတုဖြစ်တယ်။ El Niño ဆိုတာဘာလဲ။ဘာကြောင့်ဖြစ်တာလဲ။ဘလို့အကျိုးသားမှုတွေရှိနိုင်တယ်လဲ။ဘာတွေပြင်ဆင်ထားတဲ့လဲဆိုတာတွေပြည့်ပြည့်စုံစုံလေးတင်ပြပေးစီလိုပါတယ်မြန်မာပြည်သူတွေလည်းသိရှိအောင်လို့ပါကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာဦးကျော်စံသားနဲ့တကွာ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါကျမတို့စီက Anti Docking မျိုးသက်အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာဒီအစီအစဉ်လေးကိုထုတ်လွှင့်ပြဖို့ပြောလာတယ်ထင်ပါတယ်နော်သူတခါလဲဒီရာသီဥတုနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တုန်းကထုတ်လွှင့်ပေးခဲ့တာရှိပါတယ်ရှင်အခုလေသူ့ကိုပြောလိုက်ပါမယ်လောလောဆယ်သူထိုင်းမှာတာဝန်နဲ့ရောက်ရှိနေပြီးတော့ဒီနှစ်ကုန်ကြမှာပြန်လာမှာဖြစ်ပါတယ်เนาะနောက်တစ်ခုကပတ်ဝန်းကျင်ထိန်းသိမ်းရေးကဘာကြီးပူနွေးမှုဒါတွေနဲ့ပတ်သက်ပြီးတော့ကျမတို့အပတ်စဉ်အစီအစဉ်အသစ်တစ်ခုထုတ်လွှင့်ပေးနေပါတယ်เนาะတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့နန်းလောင်ကအပတ်စဉ်အစီအစဉ်ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ရုပ်မြင့်တန်ကြားနဲ့လည်းကြည့်ရှုလို့ရတယ်လို့မျိုးရေဒီယိုကနေပြီးတော့လည်းနားဆင်လို့ရပါတယ်ရှင်ဟုတ်ရင်တော့ထုတ်လွှင့်ပေးခဲ့တာကိုကျွန်မပြန်ရှာလို့ရရင်လည်း link လေးပို့ပေးပါမယ်နော်အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် နောက်ထပ်သောရရှင် VOE ကနေထုတ်လွှင့်ပေးဖို့တခုတောင်းဆိုလာတဲ့သောရရှင်ကလည်းစာရင်းနေကြသောရရှင်ဖြစ်ပါရဲ့ရှင
်မင်္ဂလာပါ VOE ကမ္ဘာသတင်းမြန်မာသတင်းမှန်တွေသိရဖို့ VOE ကိုအားပေးနားဆင်လာတာရေဒီယို၄00ခေါနာထောင်ရတဲ့ခေကျွန်တော်ခြားထိတ်အရွယ်ငယ်ကလေးကအဘနိုင်ငံတပားကြီးနဲ့အတူမိသားစုတွေဝိုင်းဖွဲ့ပြီးနားဆင်လာတာအခုအထိပါအဘကအသက်82နှစ်ရွှေဝါရောင်တုံလေးမတိုင်မီ2006ခုနှစ်မှာကွယ်လွန်သွားတာအခုဆို18နှစ်ရှိပါပြီတေးသချင်းတောင်းစာတခါမှမရေးဘူးအခုတော့ရောင်နီသန်းလို့ပန်းဝင်ကန်ဒီအမောပန်းရဆုံးချိန်ဖို့ပြည်တွင်းပြည်ပရောက်မြန်မာပြည်သူတိုင်းရင်းသားညီနောင်သွေးချင်းတွေအားလုံးနဲ့အတူရွာမှာကြံနေခဲ့တဲ့အကိုတွေအမတွေတရွာလုံးအတွက်ရောတိုက်ပွဲဝင်နေကြတဲ့ညီငယ်ညီမငယ်ရဲဘော်ရဲဘက်လှုပ်ဖော်ကိုင်းဘက်တငယ်ချင်းတွေအားလုံးအတွက်စကစရဲ့905နဲ့အဝေးရောက်နေတဲ့ကျွန်တော်ကခိုင်ထူးသီဆိုထားတဲ့အားလုံးကိုကြော်ဖြတ်ရမယ်တခြင်းလေးထုတ်လွှင့်ပေးဖို့မဤသနာကျော်ကိုလေးစားစွာတောင်းဆိုအပ်ပါရခင်ဗျာဖုန်းလိုင်းတွေထက်တောက်ခံထားတဲ့နေရာတွေကျွန်တော်တို့ရွာအပါဝင်ရေဒီယိုနားထောင်ကြပါလေ
ငါမင်းဆောင်စကိုင်းသားကိုလေးခွန်ကျော်စောပါ့ရဲ့ကွယ်လွန်သွားတာ18နှစ်ကြာပြီဖြစ်တဲ့အပနိုင်ငံရေးသမားကြီးနဲ့အတူ VOE ကိုတူတူဟိုးရင်တွေကနားဆင်ခဲ့ပါတယ်ဆိုတော့သောရရှင်တငယ်ချင်းအားလုံးတွေတချင်းလေးတစ်ပုတ်တောင်းလာတာဖြစ်ပါရင်ခိုင်ထူးရဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်အရင်တော့ဆိုရင်တော့ကျမတို့ဒီတချင်းခန္ဓာဆိုပြီးတော့ကျမတို့မြန်မာပြည်ကပေးစာများအစီအစဉ်နောက်ဆုံးမှာတချင်းလေးတစ်ပုတ်အများအန်ထုတ်လွှင့်ပေးပါရနော်အခုနောက်ပိုင်းတော့ကျမတို့ဒီမြန်မာနိုင်ငံအရေးကိစ္စတွေလည်းဒီသတင်းတွေထုတ်လွှင့်ဖို့ပိုများလာတယ်အစီအစဉ်တွေလည်းပိုကျက်လာတာမလို့ဒီတချင်းအစီအစဉ်လေးကိုကျမတို့ဖြုတ်ထားပါတယ်ဒီနေ့မှာကျမတို့နောက်ထပ်တချင်းထုတ်လွှင့်ပေးတဲ့နေရာမှာကျမတို့နောက်ထပ်အစီအစဉ်တွေအစားတိုးပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်ဒါကြောင့်မလို့ဒီစာလေးကိုတော့ကျမဖော်ပြပေးလိုက်တာကဒီသောရရှင်တောင်းဆိုဆိုလို့မျိုးအားလုံးလည်းစွတ်တောင်းလေးကိုအားလုံးကြားသိအောင်လို့ဖြစ်ပါတယ်ရောင်နီသန်းလို့ပန်းဝင်ခံနေအမောပန်းဆုံးအချိန်မှာအားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တချင်းလေးနဲ့အဝေးကနေပြီးဒီသောရရှင်ဆူတောင်းပေးလာတာဖြစ်ပါလိမ့်ရှင်ပြော view ကိုပတ်စင်စာရေးလာကြတဲ့အထက်မှာမြန်မာနိုင်ငံကအခုလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်စဉ်ကိုယ်တိုင်တွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကတော့အစဉ်မြဲရရှိပါရနော်အဲ့ဒီကစာတစ်စောင်ဒီနေ့ဖော်ပြပေးချင်ပါတယ်ရှင်သူ့ရဲ့ခြေစင်းကြပြလေးကိုပြောပြပါမယ်နော် VOE ကအမျိုးတွေအားလုံးကျမ်းမာသက်ရှိစီးစိမ်ကြွယ်ဝလူသမားပြည့်စုံဖုံးငုံပွင့်လန်းမညိုသောပန်းပမာထာဝရလန်းစံတက်ကြွစွာဖြင့်လူပေါင်းအကျိုးစားတဲ့တို့ထန်းဆောင်နိုင်စွမ်းသူများဖြစ်ကြပါစေကြောင်းမွေးရည်မြေစစ်တလင်းမှရွှေမျိုးအရင်ကြီးကစောင်းစီတန်းစီရင်နဲ့ထက်တန်သောစေနာဖြင့်ဆူတောင်းမြစ်တာပို့တာလိုက်ပါသည်ခင်ဗျာတဲ့ချိုတူးခိတစစ်ကြုံဆိုပြီးရေးလာပါတယ်ဒီတော်ရရှင်ကသူရေးလာတာအစားတော်တော်ရှိပါတယ်ရှင်ကျွန်မအနှစ်ချုပ်ပြီးဖော်ပြပေးချင်ပါတယ
်ယူကရိန်းရှေ့ပိုင်းဒေသရှိကျေးရွာတွေကိုပြန်လည်သိမ်းပိုက်လိုက်နိုင်တဲ့စစ်သည်တွေကိုသမ္မတဇယ်လင်စကီကဂုံပြူအတိမတ်ပြူချီကျူးစကားသူရဲ့နေစဉ်မင်းကုန်းမှာပြောကြတယ်ဆိုတဲ့သတင်းကိုနားဆင်လိုက်ရတော့ယူကရိန်းသမ္မတဟာအမေရိကန်ကလေရင်နဲ့လာခေါ်မယ်ဆိုတာတောင်ပြည်သူတွေကိုရန်သူလက်ထဲထားလိုက်ပါသွားမယ်အဖြစ်ကိုညှဉ်းဆန်ခဲ့ပြီးစစ်မြေပြင်ဆင်းကယူကရိန်းစစ်သည်တွေကိုဂုံယူအားပေးစီယုံဥဆောင်မှုပေးခဲ့တဲ့သူပါအပြောကြီးမဟုတ်ဘဲလက်တွေ့တိုက်ပွဲဝင်ရင်စီရေးလိုအပ်ချက်မှန်သမျှကိုကဘာတိအောင်ချပြကအကူအညီတောင်းခံနိုင်သူပါမဟိတနာကျော်ရေးစာရှင်မှာဆိုလို့ဝါကြတကြောင်းနဲ့လူသမားအနစ်ချုပ်ပါအောင်စူးစမ်းရေးပေမဲ့အဲ့မှာရင်စာကြောင်းကရှည်သွားတော့တာပါအနစ်ချုပ်ပြောရရင်စစ်ဘေးအငတ်ဘေးဓာလန်လက်နက်ဘေးမိဘေးရေဘေးမုန်တိုင်းဘေးယောဂါဘေးကုံစင်းနှုံးဘေးစသည်ဘေးပေါင်းစုံတာမကဘယ်အချိန်ဘာကြောင့်မှမသိအဖမ်းခံအသက်ခံရမယ့်အရေးပူပင်ကြောင်းကြတောကပေါင်းအစုအဝေးဖြင့်နေ့တထိတ်ထိတ်ညတထိတ်ထိတ်နေကြရရှာတဲ့တော်လန်ရေးဘယ်တော့ပြီးမှလဲလို့သုံးနှစ်ကြာတဲ့တိုင်ညှိုးငယ်သောမျက်နှာထားဖြင့်တမေးတဲ့မင်းနေကြရရှာတဲ့ရန်သူလက်ခုပ်အတွင်းကမြန်မာပြည်သူတွေအတွက်ကျွန်တော်တို့မြန်မာနိုင်ငံတော်လန်ရေးရဲ့မီးရှုတဆောင်တပ်ဦးအလံဖြစ်တဲ့ NUG သမ္မတကြီးကဇယ်လင်စကီလိုနေ့စဉ်မင်းကုန်းများဖြင့်ကဘာတိထင်ရှားအောင်ပြသပေးနေသူဖြစ်ပါစေလို့ NUG ပြည်သူအစိုးရကိုယုံကြည်အားကိုဝန်ရံထောက်ခံသောပြည်သူတို့အနေနဲ့VOA သတင်းနားထောင်ရင်းမှဖြစ်ပေါ်လာသောရင်တွင်းဆန္ဒကိုရိုသေလေးစားစွာတင်ပြအပ်ပါသည်ခင်ဗျာ
ခတာစစ်ကြုံချိုတူးဆိုပြီးတော့နောက်လဲစာရေးပါအောင်မယ်တဲ့တတ်နိုင်သမျှလူရင်းတူရှင်ပေါ်တဲ့စစ်တမလွဲရီလူသားတိုင်းကိုချစ်တော့ကျွန်တော်တဲ့ Dorashin, Chotu Pipari. And you see Pidu Zoyayet, the Miraji, Nizzi Mingo, Pioja Bivas, Reddy Dorashin, Tansula Pipari. Dorashin, the Yen Puzaru, Dinero di Mari, Yetimarino. Along Pomo Gamu, simply Labar in the Yeti, Miazo Paisa and Imazi, look, Tansu Pipari.
Tomorrow, View a Burmese news story, view him your mama and Facebook Samian Ago to Abro, Machetri Labro Yenidlo, view him your mama, Facebook Messenger Annie Brole, Sayipulu Yamai. The Russian is Yiga, don't get and Jambula Maribu, Samuel Joseph Nivarishin. The man again and again Gaga, Yeta Pipulari. View him your mind, Dorashin, we went and Bizari. ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုFacebook နဲ့YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုViewy Internet စာမျက်နှာနဲ့ဖုန်းပေါ်ကViewy App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့Viewy App နာမည်ကViewy Burmese ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကBurmese.viewynews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါViewy ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ
ဒါကတော့မဲသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုကြည့်ရှုနားဆင်ကြရအောင်ပါ။ American ပြည်ထောင်စုမြောက်ကိုရိုလိုင်းနာပြည်နယ်ကငါးပြားလိုက်တစ်ခုမှာငလိပ်ကျောင်းမကြီးတစ်ကောင်ဟာတားဖောက်ဖို့မရှိဘဲနဲ့ကိုဝင်ရှိသွားပါတယ်။ကိုဆိုဗိုနိုင်ငံကချက်အမဲတစ်မျိုးဟာထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များလာနေပါတယ်။ဒီလိုထူးခြားဆန်းပြသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်ကငါးပြားလိုက်တစ်ခုမှာငလိပ်ကျောင်းမကြီးတစ်ကောင်ဟာအထင်မပါဘဲကိုဝင်ရသွားပါတယ်။ရှာလုံလူနာမည်ပေးထားတဲ့ဒီငလိပ်ကျောင်းကြီးဟာဒီကိုယ်ရဲနှစ်ပေါင်းများစွာနေလာခဲ့ပြီးတဲ့နောက်အခုလိုကိုဘာသာကိုကိုဝင်ဆောင်သွားခဲ့တာပါ။နောက်လာမယ့်နှစ်ပတ်အတွင်းမှာမွေးမယ်လို့ခန့်မှန်းချပါတယ်။လိမ့်ဆက်ဆံမှုမရှိပဲအထီးရဲ့တုပ်ပိုးနဲ့ထိတွေ့မှုမရှိပဲဥက္ကဋ္ဌအကောင်ပေါက်တဲ့မျိုးပွားနီးမျိုးနဲ့ကိုဝင်ရှိသွားတာဖြစ်တဲ့အကြောင်းဟန်ဒါဆန်ဗီလ်မြို့မှာရှိတဲ့ငါးပြားတိုင်းနဲ့ငမန်းတက်ခွဲခန်းအုပ်ချုပ်မှုဒါရိုက်တာဘရန်ဂျာရမာကပြောပါတယ်။အခုလိုဖြစ်ရဟာတရိတ်ဆန်တွေမှာရှားပါဖြစ်ရမျိုးဖြစ်ပေမဲ့နှုတ်ထိုက်သတ္တဝါတွေမှာတော့မဖြစ်ဘူးလို့လည်းပြောပါတယ်ရှင်။
ကိုဆိုဗိုနိုင်ငံကကြက်အမဲတစ်မျိုးဟာထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များလာနေပါတယ်။တကယ်ပါလုံးကကြက်တွေရဲ့တွန်တန်ဟာအောက်အီးအိုဖြစ်ပေမဲ့ဒီကြက်အမဲရဲ့တွန်တန်ဟာ TV ဆက်တန်လို White Noise အတန်လို့ဖြစ်နေတာပါ။ကိုဆိုဗို Long Crow လို့နာမည်ပေးထားတဲ့ဒီကြက်ဟာမရေမနာစက္ကန့်20ကနေစက္ကန့်90လောက်အထိဒီအတန်မျိုးနဲ့တွန်နိုင်ပါတယ်။တခြားကြက်အမဲမျိုးတွေကတော့20စက္ကန့်50စက္ကန့်နဲ့10စက္ကန့်လောက်အထိပဲတွန်းနိုင်တာပါ2014ခုနှစ်မှာကြံမျိုးစံနှုန်းသတ်မှတ်ရေးဥရောပကော်မတီကကိုဆိုဗို Long Crow ကိုကြံမျိုးတစ်မျိုးအဖြစ်သတ်မှတ်ပေးခဲ့ပါတယ်သူမွေးထားတဲ့ကြံမျိုးတွေဟာဒေသတွင်းမှာပဲရနိုင်တဲ့ကြံမျိုးတွေဖြစ်တယ်လို့ကိုဆိုဗိုနိုင်ငံမျိုးတော် Presidentina ကကြံမွေးမြူသူ Paris Alou ကပြောပါတယ်ဒါကြောင့်မို့လို့တခြားကြံမျိုးတွေထက်အခုလိုထူးခြားတဲ့အတန်ရှိတဲ့ကြံမျိုးကိုပိုသဘောကျတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ကျင်းနိုင်ငံနောက်ပိုင်းကတငယ်ချင်းနှစ်ယောက်ဟာအမြင့်ပေ52ပေရှိတဲ့ ဤဖဲမျောစင်ပုံတူတစ်သားမျောစင်ကြီးတစ်ခုကိုပြန်လည်အသုံးပြုတဲ့တစ်သားတွေနဲ့တိစောက်နေပါတယ်။အခုလိုသူတို့တိစောက်ခဲ့တဲ့တစ်သားဤဖဲမျောစင်ပုံတူကို2024ခုနှစ်ပြင်သစ်နိုင်ငံမှာကျင်းပမယ့်နွေရာသီအိုလံပစ်ပြိုင်ပွဲမှာကျင်းပမယ့်နေရာနဲ့အိုလံပစ်မီးရှို့တိုင်းတည်ဆောင်တဲ့လမ်းတစ်လျှောက်နေရာအနှံ့မှာပြသနိုင်မှုလည်းမျှော်လင့်ထားပါတယ်။အသက်38နှစ်အရွယ်လက်သမား Friedrich Mammenzack နဲ့အသက်46နှစ်အရွယ် CVM ပူချာတို့ကတက်နိုင်သမျှပစ္စည်းဟောင်းတွေကိုပဲတုံထားပြီးဆွန့်ပြစ်ပစ္စည်းတွေကနေအခုလိုကြီးကျယ်တဲ့ပစ္စည်းတစ်ခုကိုတိစောက်ပြတာလို့ပြောပါတယ်။တက်သားချောင်းပေါင်း825ချောင်းနဲ့မူလီပေါင်း9400ကိုအသုံးပြုပြီးပြီးခဲ့တဲ့နှစ်2023ခုနှစ်စက်တင်ဘာကလေးကတိစောက်ခဲ့ကြတာပါ။သူတို့တွေကတူဖြစ်တဲ့ပူချာဟာဝီချက်လက်တွန်လေးကိုအသုံးပြုရတဲ့မတန်ဆွမ်းတူဖြစ်ပြီးတော့အခုလိုမျှော်စင်တိစောက်တဲ့နေရာမှာပါဝင်ခွင့်ရတဲ့အတွက်လည်းလက်သမားပညာကိုသင်ယူခွင့်ရခဲ့တယ်လို့မတန်ပေမဲ့စွမ်းပါတယ်ဆိုတာပြသခွင့်ရခဲ့တဲ့အကြောင်းပြောပါရရှင
်။အိန္ဒိယအစားအစာတစ်မျိုးဖြစ်တဲ့ Butter Chicken လို့ခေါ်တဲ့ကြက်သားအချိုချဲနှင်းတစ်မျိုးရဲ့မူလပိုင်ရှင်ဖန်တီးသူအဖြစ်အိန္ဒိယနိုင်ငံကစားတောက်ဆိုင်နှစ်ဆိုင်အငင်းပွားပြီးတရားရုံးမှာဖြေရှင်းနေကြပါတယ်။ New Delhi မြို့တော်ကနာမည်ကျော် Munti Mahal ဆိုင်နဲ့ပြိုင်ဘက် Darian Ganji ဆိုင်ကြားအငင်းပွားနေတာဖြစ်ပြီးတော့အိန္ဒိယနိုင်ငံတဝန်လူစိတ်ဝင်စားတဲ့အမှုတစ်ခုလည်းဖြစ်ပါတယ်။ဇာမျက်နှာ2952မျက်နှာရှိတဲ့တရားရုံးဆွဲဆိုချက်အရမိုတီမဟာစားတောက်ဆိုင်ကသူတို့တီထွင်ထားတဲ့ဟင်းသမျိုးကိုဒါရန်ဂန်ဂျီဆိုင်ကသူတို့တီထွင်တယ်လို့ပြောဆိုကြေညာတဲ့အတွက်နိနာဂျေဒေါ်လာ2,400တောင်းဆိုထားပါတယ်။ဒါ့အပြင်ဒါရန်ဂန်ဂျီဆိုင်ရဲ့အင်တာနက်ဇာမျက်နှာဟာလည်းသူတို့ပုံစံကိုလိုက်တူကူးယူထားတာဖြစ်ပြီးတော့ဆိုင်ရဲ့အထွေမိုင်းအပြင်အဆင်တွေကိုလည်းလိုက်ကူးထားတယ်လို့ဆွဆွဲထားပါဗျ။ဒါရန်ဂန်ဂျီဆိုင်ဟာ2019ခုနှစ်မှာအသစ်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့သူတို့မျိုးဆက်တွေဟာလည်းဝန်တီမဟဲစားတောက်ဆိုင်တီထောင်သူနဲ့လက်တွဲလှုပ်ဆောင်ခဲ့တာဖြစ်ပြီး1948ခုနှစ်ဒေလီမြို့မှာဆိုင်ဖွင့်ခဲ့တဲ့အချိန်မှာတီထွင်ခဲ့တဲ့အကြောင်းတုံ့ပြန်ထားပါဗျ။ဒီအမှုကြောင့်အိန္ဒိယနိုင်ငံရုပ်သံ TV လိုင်းတွေမှာဒီကြက်သားအချိုချက်ဟင်းရဲ့သမိုင်းကြောင်းကိုလွှင့်နေသလိုလူမှုကွန်ရက်မီဒီယာတွေမှာလည်းအငင်းပွားနေကြပါတယ်။ကမ္ဘာအကောင်းဆုံးဟင်းလျာထဲမှာဒီဟင်းလျာကိုနံပါတ်43အဖြစ် Taste Atlas အသုံးပြုသူတွေ4သိန်းလောက်ကသတ်မှတ်ထားပြီးတော့ထောဘက်ကျက်သွန်ပြူဖြူးထားတဲ့နံပါတ်နဲ့တွဲဖက်စားသုံးလေးရှိတာပါ။ဒီအမှုကို Daily အထက်တရားရုံးကပထမဆုံးအချိန်ကြားနာခဲ့ပြီးနောက်ရုံးချင်းကတော့မေလာထဲမှာပါခင်ဗျာ။
ဒါကတော့ဒီတစ်ပတ်အတွက်ထူးခြားစမ်းများသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါရှင
်ဟာမတ်စ်ကဖြစ်ခဲ့ရစရင်းနဲ့ဂါဇာဒေသမှာဖမ်းဆီးထားတဲ့တရားခံ130လောက်လွတ်မြောက်ရေးဆက်လက်ဆွေးနွေးနေအောင်စစ်ဆင်ညှိနှိုင်းသူတွေကာတာနိုင်ငံကိုဆေးလွဖို့အေဇွေးဆူရရဲ့အရေးပေါ်စစ်ပတ်ဆိုင်ရာဝန်ကြီးဖွဲ့ကမနေ့ကပဲလက်ခံလိုက်တဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပေါ်ပြပါရယ်ကာတာဤချင်းနဲ့အမေရိကန်စစ်ဆင်ညှိနှိုင်းသူတွေနဲ့ပြည်သက်နိုင်ငံပါရီမြို့တော်မှာတောက်ချန်တွေကညဉ့်ညဉ့်တွေ့ဆုံဆွေးနွေးခဲ့တဲ့အေဇွေးကိုယ်စားလှယ်တွေကတော့စနေနေ့မှာပြန်လာခဲ့ကြတာပါပါရီမြို့တော်မှာညှိနှိုင်းခဲ့တဲ့နောက်ဆုံးအခြေအနေတွေကိုတော့စနေနေ့မှာပဲအေဇွေးစစ်ပတ်ဆိုင်ရာဝန်ကြီးဖွဲ့ကိုတင်ပြတဲ့အကြောင်းအမျိုးသားလူမျိုးရေးချန်ပီယံအရာရှိကပြောဆိုထားပါရယ်ယူကရိန်းနဲ့နှစ်နှစ်ကြာစစ်ပွဲမှာရုရှားစစ်တပ်ကတပ်ဖွဲ့ဝင်အင်အား49,820ဆုံးရှုံးတဲ့အကြောင်းယူကရိန်းစစ်တပ်ကဒီနေ့ပဲပြောလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းမှာပဲရုရှားတပ်ဖွဲ့ဝင်819ယောက်ဆုံးရှုံးခဲ့ကြောင်းလည်း Facebook လူမှုကွန်ရက်ကသတင်းထုတ်ပြန်ခြင်းမှာဖော်ပြထားတာပါ။ယူကရိန်းစစ်တပ်ရဲ့ထုတ်ပြန်ခြင်းနဲ့ပတ်သက်လို့ရုရှားကတစုံတရာမှတ်ချက်ပေးတာတော့မရှိသေးပါဘူး။ဒီနေ့တင်းငွေနေ့မှာပဲယူကရိန်းနိုင်ငံနေရာတော်တော်များကိုပစ်ခတ်ခဲ့တဲ့ရုရှားတပ်တွေရဲ့အဝေးထိန်ဒရုန်း18ခုနဲ့16ခုကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေတပ်ကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တဲ့ Republican Party တွင်သမ္မတလောင်းယူရဲမှာသမ္မတဟောင်းဒေါ်နယ်ထရန့်ကပြန်ပက်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးအောင် Nikki Haley ကိုအနိုင်ရသွားပါတယ်။အုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ပူးတဲ့တောင်ကယ်ရိုလိုင်းနားပြည်နယ်မှာအရေးနိုင်သွားတဲ့တာဝန်ကြီးအောင် Haley ကတော့သမ္မတလောင်းယူရဲမှာဆက်လက်ရှင်ပြန်မှုလည်းဆုံးဖြတ်ထားပါတယ်ခင်ဗျာ။
ကျေးဇူးပါရှင်တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါဒီနေ့ညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ဆာဟီဒါဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ Helen Guardian ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ဒီအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့ကမ္ဘာတစ်လောကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ